ကန်သမ္မတရွေးကောက်ပွဲတုန်းကလူမှုကွန်ရက်တွေပေါ်မှာသတင်းမှားတွေပြန်ခဲ့တဲ့ကိစ္စကတော်တော်လေးကိုဝေဖန်စရာဖြစ်နေတယ်ကုသညုံဦးရေ
ဟုတ်တယ်ဗျအခုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့ပြိုင်ဘက်ဟီလာရီကလင်တန်တို့နဲ့ပတ်သက်လို့မဲပေးသူတွေဝေဝါးဝါဖြစ်စေနိုင်တဲ့သတင်းမျိုးတွေနောက်ရွေးကောက်ပွဲပြီးသွားချိန်မဲရလာတွေနဲ့ပတ်သက်လို့မမှန်မကန်သတင်းတွေကို Facebook တို့ Twitter တို့လိုမျိုးလူမှုကွန်ရက်တွေပေါ်မှာဆင့်ပွားဖြန့်ကြတာမျိုးနောက် Google website မှာသတင်းရှာရင်သတင်းမှားတွေထွက်လာတာမျိုးတွေဖြစ်ခဲ့တာကိုမဆွေးမြေမွေ
ပေါ်ယဟမင်းကြီးဖရန်စစ်ကဒေါ်နယ်ထရမ့်ကိုထောက်ခံတယ်လို့ပြောတဲ့ post မျိုးတွေနောက်ဟီလာရီကလင်တန်ကိုထောက်ခံတဲ့ဟောလိဝုဒ်အကယ်ဒမီမင်းသားဒန်ဇယ်ဝါရှင်တန်ကဒေါ်နယ်ထရမ့်ကိုပြောင်းပြီးတော့ထောက်ခံပါတယ်လို့ပြောတဲ့ post အတူတွေကလူမှုကွန်ရက်တွေပေါ်မှာပေါ်လာပြီးတော့အချိန်တော်အတွင်းမှာကို like လုပ်ကြ comment ပေးကြတဆင့်မျှဝေ share လုပ်ကြတဲ့သူပေါင်းထောင်တောင်းနဲ့ချီရှိခဲ့တယ်လေအဲဒါကြောင့်ဒါမျိုးသတင်းမှားတွေကိုဘာကြောင့်မတားနိုင်ရတယ်လဲဆိုပြီးတော့လူမှုကွန်ရက်တွေကိုဝေဖန်ကြတာပေါ့
လူမှုကွန်ရက်တွေမှာမှမဟုတ်ဘူးဗျသတင်းချက်လက်တွေရှာပြီးတဲ့ Google website မှာဆိုလို့ရှိရင်လေရွေးကောက်ပွဲရလနဲ့ပတ်သက်လို့သတင်းရှာလို့ရှိရင်အပြေမားတွေပေါ်ပြတဲ့ website အတူတွေထွက်လာတယ်။ဥပမာဆိုရင်ရွေးကောက်ပွဲရလတွေအပြီးသတ်မထွက်သေးဘဲနဲ့လူလူထောက်ခံမဲမှာ Donald Trump က Hillary Clinton နဲ့မဲပို့ရသွားပြီဆိုတာမျိုးသတင်းမားတွေပေါ်ပြတဲ့ website အတူတွေပေါ်လာတယ်။တကယ်တမ်းကဒီ Clinton က Trump တဲ့လူလူထောက်ခံမဲမှာအများကြီးပိုသားရတာမဟုတ်လား။
အမေရိကရွေးကောက်ပွဲကာလတခြားလူမှုကွန်ရက်တွေလူသုံးများတဲ့ website တွေမှာသတင်းမှားတွေပေါ်ထွက်ပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကပြောကြဆွေးနွေးကြတော့ Facebook ကုမ္ပဏီရဲ့ CEO Mark Zuckerberg ကသူ့ရဲ့ Facebook စာမျက်နှာမှာ November 12ရက်နေ့တုန်းက post အရှိကြီးရေးပြီးတော့တင်တယ်လေအဓိကပြောထားတာကတော့ Facebook လူမှုကွန်ရက်ပေါ်မှာမြင်တွေ့ရတဲ့အကြောင်းအရာ69ရာခိုင်နှုန်းကမှန်ပါတယ်တဲ့သတင်းမှားတွေအတုအယောင်သတင်းတွေကတကယ့်ကိုနည်းနည်းလေးပဲရှိတာပါတဲ့အဲ့လိုမျိုးအတုအယောင်သတင်းတွေကြောင့်ရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားဖို့ဆိုတာအတော်ကြီးကိုမဖြစ်နိုင်ပါဘူးလို့ဆိုပြီးတော့သူ့ရဲ့ Facebook လူမှုကွန်ရက်ကိုကာကွယ်ပြီးတော့ Mark Zuckerberg ကရေးပါတယ်။နောက်ဒီသတင်းမှားတွေကြောင့်မလို့ရွေးကောက်ပွဲရလဒ်တွေတမျိုးတစ်ပုံဖြစ်ရတယ်လို့ပြောနေတာတွေဟာလည်းအတိအပယ်မရှိဘူးလို့နောက်ပိုင်းမှာထပ်ပြောတာတွေလည်းရှိပါတယ်
။ဒါပေမဲ့တချို့ပညာရှင်တွေကတော့ရွေးကောက်ပွဲမဲဆွယ်ကာလမှာအတုအယောင်သတင်းမှားတွေလူမှုကွန်ရက်တွေပေါ်မှာအများကြီးပြန့်ခဲ့တာကြောင့်မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်မှာတည်ရောက်မှုတွေရှိခဲ့မှာသိကြတယ်လို့သုံးသပ်ကြတယ်ဗျ
။ Facebook ပေါ်မှာတွေ့ရတဲ့သတင်းတွေက69ရာခိုင်နှုန်းအမှန်ဖြစ်တယ်လို့ Mark Zuckerberg ပြောခဲ့တာနဲ့ပတ်သက်လို့ဒီပမာဏတကယ်မှန်နေမမှန်ဘူးဘယ်လိုပြောနိုင်တယ်လဲဆိုတာကို Australia နိုင်ငံ Griffith တက္ကသိုလ်ကသတင်းပညာနဲ့လူမှုကွန်ရက်ဆိုင်ရာပါမောက္ခ Mark Pearson ကဩစတြေးလျသတင်းဌာနတစ်ခုဖြစ်တဲ့ ABC သတင်းဌာနရဲ့စောင်းမတစ်ခုထဲမှာမေးခွန်းထုတ်ပါတယ်။နောက်ပြီးတော့ဒီလူမှုကွန်ရက်သုံးကြသူတော်တော်များများအတွက်ကဘေဟာကသတင်းအမှန်လဲဘေဟာကသတင်းမှားလဲဆိုတာခွဲခြားနိုင်ဖို့ခက်တယ်လို့သူကပြောထားပါတယ်
။ Queensland တက္ကသိုလ်ကသတင်းပညာနဲ့ကွန်ပျူတာသိပ္ပံဆိုင်ရာကတိကဒေါက်တာ Daniel Angus ကလည်းသတင်းမှားတွေဟာလူမှုကွန်ရက်တွေပေါ်မှာနေမကပဲနဲ့အင်တာနက်တစ်ခုလုံးပေါ်မှာပြန့်နေတာကိုအဲ့ဒီဆောင်းမမှာပဲထောက်ပြပါတယ်။အဲ့ဒါကြောင့်မလို့သတင်းဌာနတွေကမဟုတ်ပဲအင်တာနက်ပေါ်မှာဖော်ပြတဲ့သတင်းတွေကိုမျက်စိမှိတ်မယုံကြဘူးသူကအကြံပြုပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့ဒီ Washington Post သတင်းစာကြီးရဲ့ဆောင်းပါးတစ်ခုထဲမှာ Facebook အနေနဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့တာဝန်ယူသင့်တယ်လို့ထောက်ပြထားတဲ့ဆောင်းပါးတစ်ခုလည်းရှိပါတယ်။ဆောင်းပါးရှင် Haley Sukayama ရေးထားတဲ့ဆောင်းပါးတစ်ပုဒ်ပါ Facebook လူမှုကွန်ရက်ဟာပုံစံသစ်သတင်းမီဒီယာတစ်ခုအနေနဲ့လွှမ်းမိုးနိုင်ဖို့အထောက်လုံးနေပေမဲ့သတင်းမီဒီယာကုမ္ပဏီတခုလိုမျိုးတာဝန်ယူဖို့အတွက်ကြတော့နောက်ဆုံးနေတယ်လို့သူကပြောပါတယ်။ Mark Zuckerberg ရဲ့ Facebook post ကိုအခြေခံပြီးတော့သူကတုံ့ပြန်ရေးတာပါ
။လူမှုကွန်ရက်တွေဟာအချက်လက်တွေတင်ပြတဲ့ website တွေမဟုတ်ဘူးလို့ညင်းလို့မရတော့ပါဘူးတဲ့။သတင်းမှားတွေပြတ်နေပြဿနာပေါ်လာတော့မှ Facebook ကလူတွေကြားချိတ်ဆက်ပြီးတဲ့ဤပညာလုပ်ငန်းတခုသာဖြစ်တယ်လို့တာဝန်မဲ့ပြောလို့မရဘူးလို့ဆောင်းပါးရှင်ကပြောထားတယ်ဗျ။
သတင်းမှပြဿနာပေါ်လာပြီးတဲ့နောက်မှာတော့လူမှုကွန်ရက်တွေဘက်ကတုံ့ပြန်ဆောင်ရွက်မှုတွေလုပ်တာမျိုးတော့ရှိပါတယ်ကိုသားညုံရဲ့ Facebook နဲ့ Google ဆိုလို့ရှိရင်သူတို့ website တွေမှာကြော်ညာထည့်တဲ့စနစ်ကိုအသုံးချပြီးတော့မှသတင်းမှားတွေဖော်ပြနေတဲ့ website တွေကိုတားဆီးနိုင်မဲ့မူဝါဒအသစ်ကိုပြောင်းလိုက်ပြီးလို့ November 14ရက်နေ့ကကြေညာခဲ့ကြပါတယ် Google နဲ့ Facebook website တွေပေါ်မှာကြော်ညာထည့်လို့ရအောင်လုပ်ထားတဲ့ Google AdSense နဲ့ Facebook Audience Network ဆိုတဲ့ program တွေရှိပါတယ်အဲ့ဒီ program တွေကိုသုံးပြီးတော့မှဒီသတင်းမှားတွေပြန့်အောင်လှုပ်ကြတာလို့ဆိုထားတော့မမှန်ကန်တဲ့သတင်းအချက်လက်တွေကိုအဲ့ဒီ program တွေကိုအသုံးချပြီးတော့ဖော်ပြလို့မရတော့အောင်လို့ကုမ္ပဏီတစ်ခုလုံးကကန့်သက်ချက်တွေလုပ်လိုက်တာပါ။နောက်သတင်းမှားတွေဖော်ပြနေတဲ့ website တွေကိုလည်းပိတ်ပင်လိုက်ပြီးလို့ကြေညာခဲ့တယ်ကိုသားညုံရဲ့
။အဲ့ဒီလို Google နဲ့ Facebook တို့ကကန့်သက်ချက်တွေထုတ်လိုက်ပြီးနောက်တည့်ရက် November 15ရက်နေ့မှာပဲ Twitter mini blog လူမှုကွန်ရက်ကလည်းမမှန်ကန်တဲ့အကြောင်းတွေ online ပေါ်မှာစော်ကားမော်ကားရေးသားချက်တွေကိုတားဆီးနိုင်ဖို့ကန့်သက်ချက်တထုတ်ပြန်ခဲ့တယ်မဆွေမြေမောကဒီစော်ကားနိုင်ခြင်းတဲ့အသုံးနှုန်းတွေဖော်ပြချက်တွေပါတာနဲ့အဲ့ဒီအရေးသားတွေကိုမဖော်ပြအောင်လုပ်နိုင်တဲ့ option တစ်ကိုထည့်လိုက်တယ်လို့မမှန်မကန်ဖော်ပြမှုတွေမလုပ်နိုင်အောင်လည်းကန့်သက်လိုက်တာဗျ
တည်င်းမားတွေကို online ပေါ်မှာမပြတ်အောင်လို့လူမှုကွန်ရက်တွေကအဲ့လိုမျိုးအရေးယူဆောင်ရွက်မှုတွေလုပ်လာပေမဲ့ဒီလောက်လှုပ်ယုံနဲ့ထိရောက်ပါမလားဆိုပြီးတော့မေးခွန်းထုတ်တဲ့သူတွေလည်းရှိပါတယ်တရင်လွတ်လပ်ခွင့်ကြောင့်လူမှုကွန်ရက်တွေပေါ်မှာတင်နာတွေကိုဆန်ဆန်မဖြတ်ပေမဲ့အခုလိုမျိုးအတူအယောင်တရင်တွေကိုဖော်ပြလို့မရအောင်လို့ပိတ်ပင်လိုက်တာကတော့ထူးတယ်လို့ပြောရမှာပါအဲ့လိုလုပ်ဖို့အတွက်လည်းသူတို့ကုမ္ပဏီအပေါ်တော်တော်လေးထောက်ပြဝေဖန်ခံခဲ့ရတာကို
အခုလိုလုပ်တာကသုံးသူတွေကိုတကယ်ပဲအကာအကွယ်ပေးမပေးဆိုတာတဲ့လူမှုကွန်ရက်တွေရဲ့အစွမ်းဘလောက်ထက်တယ်လဲဆိုတာကိုမိမောင်ထိုးပြသလိုတော့ဖြစ်ခဲ့တယ်ဗျအထူးသဖြင့်ဒီတရင်ပြန့်နှံ့နိုင်တဲ့ဂျာဂန်တွေထဲမှာလူမှုကွန်ရက်တွေဟာအထောက်အဆုံးဖြစ်တယ်ဆိုတာကိုပို့ပြီးတော့ပေါ်လွင်ခဲ့တယ်လို့Wall Street Journal ရဲ့သတင်းဆောင်မတစ်ခုမှာပြောထားသေးတယ်မဆိမမွေ
။မဟုတ်မမှန်သတင်းတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖြန့်ဝေခြင်းတဲ့သူတွေအတွက်လူမှုကွန်ရက်တွေဟာတကယ့်နေရာကောင်းတစ်ခုဖြစ်နေရတဲ့အဓိကအကြောင်းကတော့ဒီသတင်းလွတ်လပ်ခွင့်ဆိုတာကိုလူမှုကွန်ရက် website တွေကရှေ့တန်းတင်အခွင့်အရေးပေးထားတာကိုကိုသားညုံရဲ့
အဲ့ဒါကြောင့်လဲသတင်းမှားတွေကိုပိတ်ပင်နိုင်အောင်လုပ်တဲ့နေရာမှာသတင်းစင်စာဖြတ်တယ်ဆိုတာမျိုးမဖြစ်အောင်လူမှုကွန်ရက်တွေဘက်ကအတော်လေးသတိထားလုပ်ဖို့လူတွေကိုတချို့ကလည်းထောက်ပြကြပါတယ်
လူမှုကွန်ရက်တွေဆိုတာကဒီအင်တာနက်အွန်လိုင်းပေါ်မှာလူတွေတယောက်နဲ့တယောက်ကြားမှာချိတ်ဆက်ဆက်သွယ်ပေးတဲ့ website တွေပဲဖြစ်တယ်လို့ပြောလို့မရတော့ပါဘူး။ကိုပြောပြချင်တဲ့အကြောင်းအရာတွေကိုအချိန်တိုရင်းမှာတကဘာလုံးစီကိုပြန့်သွန်းအောင်လုပ်ပေးနိုင်တဲ့နေရာတွေဖြစ်နေပြီဆိုတော့လူမှုကွန်ရက် website တွေအနေနဲ့စိုးကျိုးတွေမဖြစ်အောင်လို့တာဝန်ယူဖို့လိုတယ်လို့လူမှုကွန်ရက်တုံးတဲ့သူတွေဘက်ကလည်းတာဝန်တိတိနဲ့တုံးနိုင်ဖို့လိုမယ်ထင်ပါတယ်ရှင်။